ဟုတ်ကဲ့မနစ်ကဇူလိုင်လကမှနောက်ဆုံးသက်တမ်းထပ်တိုးခဲ့ပြီးအခုထပ်သက်တမ်းတိုးမှုကိုမြမတန်ကဒီညနေအခုလိုကြေညာခဲ့ပါတယ်
။ယာယီသမရဦးမြင့်ဆွေကလက်ရှိနိုင်ငံတော်မှာဖြစ်ပေါ်နေတဲ့ခြေနေများအရအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်များဆက်လက်ဆောင်ရွက်ရန်နဲ့တာမန်မဟုတ်သည့်အခြေအနေဖြစ်တဲ့အတွက်တာဝန်ထမ်းဆောင်မှုကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်များအားလုံး၏သဘောတူဆွေးနွေးဆုံးဖြတ်ချက်များအရနိုင်ငံတော်လုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်သတ်မှတ်ကြောင်းကိုအမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီတို့အတိပေးကြေညာအပ်ပါကြောင်းဖြင့်ပြောကြားပြီးပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီစီဝေးတင့်မြင့်ဆောင်2024ကိုရုပ်သိမ်းလိုက်တယ်လို့သိရှိရပါတယ်ခင်ဗျာ
။တခြားအပြောင်းအလဲတွေမတွေ့ရသေးတဲ့ဒီသက်တမ်းတိုးမှုအပေါ် KNDF KNDF အမျိုးသားများကာကွယ်ရေးတပ်ဥက္ကဋ္ဌခွန်ဘီထူးကအခုလိုထောက်ပြပါတယ
်။ဒါကဘာကိုပြတယ်လဲဆိုတော့မင်းအွန်လိုင်းဦးဆောင်တဲ့ဒီစစ်ကောင်စီတခုလုံးဒီနိုင်ငံရဲ့အပြောင်းလဲကိုမလွတ်နိုင်ဘူးနိုင်ငံကိုတည်ငြိမ်အောင်မလွတ်နိုင်ဘူးနိုင်ငံကိုပေါ့နော်နိုင်ငံတကာတွေနဲ့ဆက်ဆံတဲ့နေရာမှာပေါ့နော်ဒီထက်ပိုကောင်းတဲ့ legitimacy မပြနိုင်ဘူးဆိုတာကိုပေါ်ပြတဲ့အနေနဲ့ပေါ့နော်ဒီရလကိုပဲပြနိုင်တာဖြစ်ပါတယ
်။တာမန်အခြေအနေမဟုတ်တဲ့အရင်အကြောင်းပြချက်နဲ့ပဲအခုဆက်သက်တမ်းတိုးတာပေါ်လဲမြမနိုင်ငံလေးလာသုံးသက်သူဒေါက်တာဆိုင်းကြည်စင်ဆိုကအခုလိုသုံးသက်ပြပါတယ
်အရင်တိုးခဲ့တဲ့ပုံစံအတိုင်းဒီကောင်းစင်ပဲပေါ့နော်အတမန်အခြေအနေမဟုတ်ဘူးဆိုတဲ့အကြောင်းပြချက်နဲ့ဒီငွေအင်းချက်မှုမရှိဘူးဆိုတဲ့အကြောင်းပြချက်လုံခြုံရေးလိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့နောက်ထပ်6လသက်တမ်းတို့တိုးလိုက်တာတွေ့ရတယ်ပေါ့စားအဲ့ဟာကဘာလို့ဆိုလို့လဲဆိုတော့အခုဒီလိုမျိုးဖြစ်နေတဲ့အချိန်မှာပို့ပြီးတော့အခြေအနေတွေစည်ရေးအခြေအနေနိုင်ငံရေးအခြေအနေတွေပို့ပြီးရှုပ်ထွေးလာတယ်စည်ရေးရလဲတို့ဘက်ကအထိနာနေတဲ့အချိန်မှာတကယ်ပြောင်းပြီးတော့အစီအစဉ်တကျပြောင်းလဲပြီးတော့စဉ်းစားပြီးတော့အခြေအနေကိုပြောင်းအောင်လုပ်မယ်စီမံချက်တင်ကိုအစီအစဉ်မျိုးတို့စဉ်းစားရတာရှိမနေသေးဘူး။အဲတို့စီမှာအဲ့လိုမျိုးပြောင်းလဲဖို့ဒီလေထိုးကြီးရိုးရိုးအတိုင်းမှာတို့ဆက်သွားပြီးတော့တို့ဒီအာနာဆက်ယူထားဖို့တက်တန်းကိုဒီအကြောင်းပြချက်အဟောင်းနေနေပဲအသက်ဆက်နေရတယ်ဆိုတဲ့အတိတ်ပဲမျိုးမြင်မယ်ဆိုမြင်လို့ရပါတယ်ခင်ဗျ
။ဒါအပြင်ခုခံတော်လှန်ရေးလှုပ်ရှားမှုဘက်ကအောင်မြင်မှုတွေရလာနေတာကိုလည်း KNDF ဥက္ကဋ္ဌခွန်ဘီထူးကအခုလိုရှင်းပြပါတယ်
။မင်းအွန်လိုင်းရဲ့မတရားအာဏာယူမှုတွေကိုလက်သက်မခံတဲ့အနေနဲ့နှီးပေါင်းစုံနဲ့ဆန္ဒပြကြတယ်နှီးပေါင်းစုံနဲ့လက်နက်ကန်တော်လှန်ကြတယ်အခုခံတော်လှန်တဲ့အောင်မြင်မှုတွေကဒီနေ့ချိန်မှာဆိုရင်ဒါအောင်မြင်မှုတွေရလာနေတယ်နေမြတဲ့မှုတွေတော့ဒီတချို့တော့အုတ်ချုပ်ရေးတွေပေါ့နော်ဒါအင်းနဲ့အားနဲ့ပေါ်လာသလိုနိုင်ငံတကာတိုင်ဝိုင်းမှာလည်းပေါ့နော်ဗမာပြည်သူတွေရဲ့လူလားချက်ကိုလက်ခံလာတဲ့နိုင်ငံတွေဗမာလူထုတွေရဲ့လူလားချက်ကိုပေါ့နော်လေးစားရမယ်ဆိုတော့နိုင်ငံတွေကပေါ့နော်ပုံများလာတဲ့အပေါ်မှာကျွန်တော်တို့လူထုတွေရဲ့အောင်မြင်မှုတွေရတဲ့အခြေမျိုးမှာမင်းအွန်လိုင်းဖဲကတော့အတုံရင်းဟာတုံရင်းပဲဒီလိုတက်တန်းတိုးရင်းတိုးရင်းနဲ့ပေါ့နော်မကြာခင်မှာချုပ်ငင်းရမယ်အာဏာရှင်အစိုးရတရားဖြစ်လိမ့်မယ်ပေါ့နော
်အခုလိုအခြေအနေမှာရှေ့ဆက်ဖြစ်လာနိုင်ကြီးအပေါ်မှာလဲခွန်ဘီထူးကအခုလိုသုံးသက်ပြပါတယ
်လူထုတွေပေးတဲ့ legitimacy လူထုတွေပေးတဲ့အချုပ်ချာအာဏာရီတာလေးဒီမြဲမှာဖြစ်တဲ့အတွက်ပေါ့နော်ဒီလိုတက်တန်းတိုးရုံနဲ့အချုပ်ချာအာဏာကိုချုပ်ကိုင်နိုင်မယ်ဆိုတာကတော့အင်မတန်မှစိတ်ကူးရင်ဆံပြီးမှဒီ27ရာစုတွေမှာပေါ့နော်ဒီလိုအာဏာရှင်တွေကသက်ရှင်ချုပ်ကိုင်နိုင်စွမ်းရှိမဲ့ခုနေတွေမဟုတ်တော့ဘူးဒီနေ့မော်ရယ်ဒီနေ့အင်တာနက်ခေတ်ဒီနေ့ပေါ့နော်မြန်ဆန်တဲ့တင်းချက်လက်တွေခေတ်မှာဒီအရာတွေကလူထုတွေလက်သက်ခံလို့မရတော့တလို့ဒီနေ့နိုင်ငံသားတွေအားလုံးရဲ့တိုးတက်တဲ့အမြင်တွေနဲ့ပေါ့နော်ဒီလိုစနစ်ဆိုးတွေဒီလိုတွေးခွဲမှုတွေဒီလိုအစွန်းရောက်တွေးခေါ်တွေကိုပေါ့နော်လူထုတွေကြောက်အထက်ဝင်ပြီးမှပေါ့နော်ချုပ်ကန်နိုင်မယ်ဆိုတဲ့အတွေးခေါ်တွေအားလုံးဒီမာယုံနေတယ်မအောင်မြင်တော့ဘူးဒီ2024မှာမြောက်လိုင်းရဲ့တက်တန်တိုးမှုနောက်ဆုံးတစ်ကြိမ်ဖြစ်ပါလိမ့်မယ
်တကယ်တော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လိုင်းအနေနဲ့2023ခုနှစ်ဩဂတ်လမှာရွေးကောက်ပွဲကျင်းပပေးဖို့အရင်ကတိပေးခဲ့ပေမဲ့အခုတော့ရွေးကောက်ပွဲမတိုင်ခင်သကောင်စင်းကောက်ဖို့လိုလာတယ်လို့ပြောနေတယ်လို့သုံးသက်သူတွေကလည်းထောက်ပြနေကြပါတယ်ခင်ဗျ